မြို့သားကြီးလှုပ်ရှားတက်ကြွသူများစုပေါင်းပြီး2008ဖွဲ့စည်းပုံတွေကတမနာဖြစ်ရေးအတွက်သတ်မှတ်ချက်တွေပါဝင်တဲ့ပုံပ50ကိုဆက်လက်တည်ရှိအောင်ဟောပြောပွဲပြုလုပ်ထားပါမြမအမျိုးသားကွန်ရက်ကဦးဝင်းကိုကိုလက်ရှင်းနေဦးဧပိုင်းအမျိုးသားဒီမိုကရေစီအင်အားစုပါတီကဒေါခင်ဝိုင်းကြီးမတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီကဦးနေမျိုးဝေတို့ဟောပြောကြပါတယ်ဟောပြောပွဲမှာပုံမှ59နဲ့ပတ်သက်ပြီးပြင်ဆင်တာတွေ short ပေါ်တာတွေပြုလုပ်ရင်အမျိုးသားရေးအင်အားစုတွေနဲ့ထိတ်တိုက်တွေ့မှာဖြစ်တယ်လို့မြမအမျိုးသားရေးကွန်ရက်ကဦးဝင်းကိုကိုလက်ကပြောပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံလို့လွတ်တော်တွေကိုရောက်သွားတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ဥပဒေကိုလေးစားလိုက်နာကြပါလို့ဒီနေရာကနေတိုက်တွန်းလိုပါတယ်ခင်ဗျာဥပဒေကိုစမ်းကြည့်ပြီးတော့ပုံမှ59ကိုစွတ်တရွတ်ဆိုင်းငံ့တာတွေပုံမှ59ကိုကာကြီးခါခွေးနဲ့စာလုံးတွေကို short ပေါ်ပြင်ဆင်တာတွေကိုလုပ်လာမယ်ဆိုရင်ကျွန်တော်တို့မျိုးသားရေးအင်အားစုတွေနဲ့ထိတ်တိုက်တွေ့လာနိုင်ကြအောင်ရှိပါတယ်ခင်ဗျာတမန်တော်နဲ့လည်းထိတ်တိုက်တွေ့လာမှာဖြစ်တဲ့အတွက်နိုင်ငံရေးအခြေအနေတွေကြောင်းလဲသွားနေတဲ့အခြေအနေရှိပါတယ်တမန်တော်ကဆိုင်းငံ့ခြင်းကိုလက်မခံဘဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းသာဆောင်ရွက်မယ်ဆိုတဲ့ပြောကြားမှုတွေရှိတဲ့အတွက်လွတ်တော်စည်းဝေးတွေရပ်ဆိုင်သွားနိုင်ပြီးတမန်တော်ကအာဏာကိုပြန်လည်ထိန်းသိမ်းသွားနိုင်တယ်ဖြစ်လာနိုင်ပါတယ်အားလုံးတို့ကျွန်တော်တို့မျိုးလာရေးတက်ကြွလှုပ်ရှားသူတွေအနေနဲ့စစ်မှန်သောဒီမိုကရေစီဖော်ဆောင်နေခြင်းကိုသာလိုရှိပြီးစစ်အုပ်ချုပ်ရေးကိုအောက်ကိုပြန်မရောက်လိုကြပါဘူးခင်ဗျာ။ငြိမ်းချမ်းသောစစ်မှန်သောဒီမိုကရေစီလမ်းကြောင်းကိုဖော်ဆောင်တဲ့ခရီးလမ်းမှာတိုင်းပြည်နဲ့လူမျိုးမပြောက်ွယ်ရေးအတွက်အမျိုးသားရဲ့အမြင်ရှုထောင့်ကနေပုံမှန်59ကိုထောက်ခံရင်ကြောင်းပြောကြားရင်းနဲ့ညီကောင်းချုပ်ပါတယ်ခင်ဗျာ။
ဟောပြောပွဲကိုတက်ရောက်လာသူတွေကပုံမှန်59ပြင်ညင်သူဒုပီကထွက်သွားအ мян ထွက်သွားမြမနောင်ရေးစိတ်ချဖို့ပုံမှ59ထောက်ခံစို့ပုံမှ59ပြင်ဆင်သူအမျိုးသားရေးဘုံရန်သူပုံမှ59ထောက်ခံမှတိုင်းရင်းသားလူဘဝစိတ်ချရဖွဲ့စည်းပုံအခြေခံဥပဒေပုံမှ59အားဆိုင်းငံ့ခြင်းပြင်ဆင်ခြင်းလုံးဝမပြုတ်လောက်ရန်အမျိုးသားရေးအင်အားစုများကတောင်းဆိုပါသည့်စတဲ့ဗနိုင်းတွေကင်ဆောင်ခဲ့ကြပါတယ်ဟောပြောပွဲမှာပါဝင်သူတအူးဖြစ်တဲ့ရှေ့နေဦးအေးပိုင်ကလည်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုရင်ပြည်သူမျက်နှာသာမကအမျိုးသားရေးပါကြည်ရမှာဖြစ်ပြီးမြန်မာနိုင်ငံမှာဥပဒေတွေကိုဆိုင်ငံ့ခဲ့တာမရှိဘူးလို့ဟောပြောခဲ့ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေမှာအပအချာဥပဒေကိုပြင်တော့မယ်ဆိုရင်ပြည်သူတွေရဲ့မျက်နှာကိုပဲကြည့်ရဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုပြင်တော့မယ်ဆိုရင်တော့ပြည်သူမျက်နှာတစ်ခုတည်းကြည့်လို့မရဘူးအမျိုးသားရဲ့မျက်နှာပါကြည့်ရတယ်လို့အတိပဲလေပါတယ်ခင်ဗျာဒီနေရာမှာဥပဒေဆိုင်ငံ့ခြင်းကြောင့်ပြောမယ်ဥပဒေကိုဆိုင်ငံ့လို့မရဘူးကဘာပေါ်မှာဘယ်နိုင်ငံမှာဥပဒေကိုဆိုင်ကနာမရှိဘူးဥပဒေကိုပြင်တာပဲရှိမယ်ဆိုင်ကလို့မရဘူးဥပဒေကိုပြင်တော့မယ်ဆိုရင်59ပါးပြင်မယ်ဆိုရင်ဖွဲ့စည်းကောင်ခြေကံဥပဒေပေါ်မှာ433 435 436ကိုလိုက်နာရလိမ့်မယ်အဲ့လိုဖြီးကန်းနဲ့မညီဘဲနဲ့ဥပဒေကိုပြင်မယ်လို့ဆိုင်ငံမယ်လို့လွတ်လာရင်ဘယုတ်ဒုက္ခဒီမိုကရေစီဖြစ်သွားလိမ့်မယ်ဒီနေရာမှာရှင်းနေကြီးတယောက်ကဥပဒေကိုဆိုင်ငံ့ခဲ့တာရှိတယ်လို့ပြောနေတယ်အဲ့ဒါအမှားကြီးပြောနေတာမြန်မာနိုင်ငံမှာဥပဒေဆိုင်ငံ့ခဲ့တာလုံးဝမရှိဘူးလိုတာဆွဲတွဲပြီးမပြောပါနဲ့လို့အတိပေးလိုက်ပါတယ်ခင်ဗျာ
မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီကဦးနေမျိုးဝေကလည်းပုံမှ59စာလုံးပြင်မယ်ဆိုရင်စစ်တပ်နဲ့ပူးပေါင်းမှာဖြစ်တယ်လို့ဟောပြောပွဲမှာထည့်သွင်းဟောပြောခဲ့ပါတယ်
တော့လွတ်တော်ဥက္ကဋ္ဌတွေပြန်ယူလိုက်ပါနိုင်ငံသားရေးဝန်ကြီးတို့ဘာလို့မလုပ်ပါနဲ့လွတ်တော်နာယကဖြစ်ဖြစ်ဒေါက်စားစုကြီးလုပ်တင်ပါတယ်ဦးရွှေမန်းကလွတ်တော်ဥက္ကဋ္ဌလွတ်တော်နာယကအနေနဲ့တာဝန်ထမ်းဆောင်ခဲ့တယ်ဦးရွှေမန်းနဲ့အစိုးရဦးသိန်းစိန်ဆိုရနဲ့ဖွဲ့စည်းပုံခြေကားဆိုင်ခွေရုံးနဲ့ပြိပကတွေဖြစ်ကြတယ်ဟုတ်တယ်မဟုတ်လားစစ်သားတွေချင်းချင်းစစ်သားလူတွေချင်းချင်းပါပါပေးလားချက်ကပေးလားလုပ်ကြတယ်ပါပါတွေပြန်ကြတယ်အဲ့လိုပဲဒေါက်စားစုကြီးအနေနဲ့လွတ်တော်ထဲမှာသူ့ရဲ့ဩဇာကိုခံမဲ့သူ့ကိုချစ်ခင်မြန်လို့တဲ့လွတ်တော်အမတ်တွေရှိနေတဲ့အချိန်မှာလွတ်တော်နိုင်ငံကလို့နေရာမျိုးဝေထိုင်ပြီးတကလားဖွဲ့စည်းပုံအခြေခံဥပဒေနဲ့ညင်ညွတ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညင်ညွတ်တဲ့တမလားတယောက်ကိုတင်ပြီးတော့ပါပါဘေးလန့်လုပ်ပါရပါတယ်59စာလုံးကိုပြင်မယ်ဆိုရင်ကျွန်တော်တို့ကတပ်မတော်တဲ့ကိုဗိုလ်လန်တီးယားပဲဝင်ရပေါ်တာပဲအစွဲကစစ်တပ်နဲ့ပေါင်းမှဖြစ်ကြောင်းကျေညာရင်းဒီကောင်းချက်ပါခင်ဗျာ
ဒီနေ့ဟောပြောပွဲကိုတန်ဃာတော်တွေကြန့်ခိုင်ဖွံ့ဖြိုးရေးပါတီဝင်တွေတိုင်းရင်းသားစီလုံးညီညွတ်ရေးပါတီအမျိုးသားဒီမိုကရေစီအင်အားစုပါတီစတဲ့ပါတီတွေကလည်းတက်ရောက်ခဲ့ကြပြီးပုံမှန်59ကိုထောက်ခံတဲ့လက်မှတ်များလည်းရေးထိုးခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ